မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ထောင်ထဲချီတည်ဆုံးခဲ့ရတဲ့ပဋိပက္ခတွေရော့ကျပြည်လည်နိုင်ရေးနှီးလန်းရှာဖို့အတွက်အာဆီယံအနေနဲ့မြန်မာအတိုက်ခံအင်အားစုတွေနဲ့ပါတွေ့ဆုံသွားဖို့ကမ္ဘောဒီးယားနိုင်ငံမှာပြုလုပ်နေတဲ့အာဆီယံအရှိတောင်အရှာအသင်းထိပ်သီးအစည်းအဝေးမှာတောက်ကြနေတဲ့ကသဘောတူခဲ့ပါတယ်။ဒီသဘောတူညီချက်အရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်ဟောင်းနေနဲ့ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပါတွဲဆုံမဲ့အစီအစဉ်တွေပါဝင်နိုင်တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။အခုလိုအာဆီယံကအတိုက်ခံနေတဲ့ပါတွဲဆုံမှုသဘောတူခဲ့တာကိုမြန်မာစစ်ကောင်စီကတော့ပြစ်တင်ရှုံချလိုက်ပြီးတရားမဝင်အကြမ်းဖက်အဖွဲ့တွေနဲ့ဘယ်လိုနှိမ့်နှံ့နဲ့မဆိုတွဲဆုံတာကိုကန့်ကွက်ကြောင်းစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကတောက်ချနေမှာပဲကြေညာချက်ထုတ်ပြန်ခဲ့ကြောင်း AFP ကဖော်ပြထားပါတယ်။မြန်မာနိုင်ငံကပဋိပက္ခတွေကိုကူညီဖြည့်ရှင်းပေးနိုင်ဖို့ပြီးခဲ့တဲ့နှစ်ဧပြီလကပုံသဘောတူညီချက်9ရပ်ကိုအာဆီယံကချမှတ်ခဲ့ပေမဲ့မြန်မာစစ်ကောင်စီဘက်ကလိုက်ပါအကောင်အထည်ဖော်ခြင်းမရှိတဲ့အတွက်အာဆီယံခေါင်းဆောင်တွေအနေနဲ့စိတ်ပျက်ခဲ့ကြကြောင်းမြန်မာနိုင်ငံကိုအခုလိုထပ်မံနှီးလန်းရှာဖွေခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးလက်တွေ့ကြပြီးခိုင်မာတဲ့အချင်းအတိုင်းအတာရှိတဲ့အစီအစဉ်တရက်ကိုရေးဆွဲဖို့နိုင်ငံသားရေးဝန်ကြီးတွေကိုအာဆီယံခေါင်းဆောင်တွေကတာဝန်ပေးခဲ့ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်15ချက်ပါကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပြီးအာဆီယံအနေနဲ့မြန်မာနိုင်ငံရဲ့ပဋိပက္ခအတွင်ပါဝင်နေတဲ့အဖွဲ့အစည်းအားလုံးတာဝန်ရှိသူအားလုံးနဲ့တွေ့ဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။